in Burmese.
Ningla nyan nige ma thora sin ya she. VOA American tan ye 2019 khu ne January la 6 ye tanin nyin ni nyan nige VOA Myanmar ba da season ni go Myanmar san lo chain nyan ni 6 nai gwe ga ni 9 nai thi American Piyang su Washington DC myu ro ga ni dai yai thu twin pe ni ba bi she. ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်ကတော့တာညူပါ။အမေရိကန်ပြည်တော်စုမှာဆွေးရလုပ်ငန်းတွေဒစိမ့်တပိုင်းရန်နာထားတာကိုဆုံးသတ်ဖို့အတွက်သမရအင်ပြီးတော့တာဝန်ရှိသူတွေလွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တင်ဦးနေနေထပ်ပြီးတော့တွေ့ဆုံဖို့ရှိနေပါတယ်။အမေရိကန်မျိုးသားလူမျိုးရေးချန်ပီယံဂျွန်ဘောဒန်ဟာအစ္စရေးတင်ကရောက်ရှိပြီးတော့ဂျေရုဆလင်မြို့ဟောင်းအနောက်ဖက်ဒရိုင်းအောက်ကရှီအောင်းမြောက်တိုင်ကူတွေကိုတွဲရောက်လေ့လာကြည့်ခဲ့ပါတယ်။နောက်ကွန်ဂိုဒီမိုကရက်တစ်သမရနိုင်ငံမှာပြုလုပ်တဲ့သမရရွေးကောက်ပွဲရလဒ်တွေကိုတော့ဒီသတင်းသက်ကုံလောက်ကြာမှာထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့ဆိုပါတယ်။စတဲ့ထိတန်းရောက်ဇွန်းနေ့ကိုကုလနဲ့အတူကြေညာပြီးတော့ရှိပါတယ်မဆင်
။ဟုတ်ကဲ့ပါရှင်။တနင်္လာညနေခင်းသောတာရှင်တွေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့ခေတ်နောက်ပိုင်းလုပ်ငန်းခွင်အားလုံးနှီးပါမှာအလုပ်သမားတွေကိုစားဆက်ပစ္စည်းတွေနဲ့အမြဲတမ်းအစာထိုးအသုံးပြုမယ်ဆိုရင်အလုပ်သမားတွေဘက်ကရှေ့ဆက်ဘာလုပ်နိုင်ပါသလဲ။
I need a trade to match my personality and why not come into construction and growing up I was always into like
ဟိုလုပ်ငန်းကိုအတက်မွေးဝမ်းကြောင်းလုပ်ငန်းအဖြစ်ရွေးချယ်ခဲ့တဲ့ Janelle Chavez ပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူ American ပြည်ထောင်စု California စက်မှုတက္ကသိုလ်သိပ္ပံပညာရှင်တွေကအော်အော်ပွဲရာ drone ယာဉ်တွေကိုဘယ်လိုတီထွင်နေကြပါသလဲဆိုတဲ့အကြောင်းနဲ့ခိဒပညာရှင်တွေအလုံးစုံကျန်းမာရေးအတွက်ကုလုံးစင်တာတစ်ခုကို American ပြည်ထောင်စု John Hopkins တက္ကသိုလ်ကစီစဉ်ဖွင့်လှစ်တဲ့အကြောင်းစရဲစိတ်ဝင်စားပွဲနိုင်ငံတကာသတင်းလှတွေကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင
်။ American ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေဒစိမ့်တပိုင်းရန်နာထားတာကိုဆုံးသတ်ဖို့အတွက်သမရအင်ပြီတော်ကအရာရှိတွေနဲ့လွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တင်ဦးနေနေမှာထပ်ပြီးတော့တွေ့ဆုံကြဖို့ရှိနေပါတယ်။အစိုးရလုပ်ငန်းတွေဒစိမ့်တပိုင်းရန်နာထားတဲ့အတွက်ထောင်နဲ့ချီတဲ့ Federal ဝန်ထမ်းတွေကိုထိခိုက်မှုရှိနေတယ်လို့ American ပြည်သူတွေအတွက်အစိုးရလုပ်ငန်းတွေနဲ့ပတ်သက်လို့အတော်လေးကိုအစင်မပြေနှောင့်နှေးမှုတွေကြုံနေရပါတယ်။အစိုးရလုပ်ငန်းတွေရပ်ထားတာခုဆိုရင်တော့သတင်းပတ်3ပတ်ထက်ကိုဝင်လာပြီဖြစ်ပါတယ်။ဒီကနေ့နှစ်ပတ်ဆွေးနွေးမယ့်အကြောင်းအရာထဲမှာအဓိကချက်ကတော့နေဆက်လုံခြုံရေးကိစ္စရပ်ဖြစ်ပါတယ်။ American ပြည်သူတွေထဲကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တားဖို့ဆိုပြီးတော့အမေရိကန်မက္ကဆီကိုနယ်စပ်မှာဒတိုင်းဆောက်လုပ်ရေးအတွက်သမ္မတဒေါ်နယ်ထရမ့်ကအသုံးစိတ်ဒေါ်လာ 5.6 ဘီလီယံလွှတ်တော်ထံကိုတောင်းခံထားပါတယ်။လွှတ်တော်ဘက်ကဒီမိုကရက်အမတ်တွေကတော့ဒီဒတိုင်းဆောက်လုပ်မယ့်အသုံးစိတ်ကိုချမှတ်ပေးနိုင်ဘူးလို့ပြောနေပါတယ်။အောက်လွှတ်တော်အုပ်ထားဒီမိုကရက်ခေါင်းဆောင်နက်စီပလိုစီကလည်းဒီဒတိုင်းဆောက်လုပ်မယ့်အစီအစဉ်ဟာကျင့်ဝတ်အရမငြိမ်ညွတ်ဘူးလို့ဝေဖန်ထားပါတယ်။သမ္မတထရမ့်ကတော့အခုတနင်္ဂနွေနေ့မှာသူ့ရဲ့ကြီးတန်းအရာရှိတွေနဲ့နယ်စပ်လုံခြုံရေးကိစ္စရပ်ပါဝင်အခြားကိစ္စရပ်တွေကိုကမ်ဒေးဗစ်ဒီသမ္မတအပန်းဖြစ်စကမ်းမှာဆွေးနွေးသွားမယ်လို့မနေ့ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။စေနေ့လုံကတော့လွှတ်တော်ခေါင်းဆောင်တွေနဲ့အင်ပီရိုအရာရှိတွေဒီအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရေးကြိုးပမ်းခဲ့ကြပြီးမြင်အောင်မြင်တိုးတက်မှုမရှိခဲ့ပါဘူး။အဲ့ဒီဆွေးနွေးပွဲအတွက်မှာဒုတိယသမ္မတ Mike Pence ကိုယ်တိုင်ပါဝင်ခဲ့ပြီးတော့သူကတော့ဒီဆွေးနွေးပွဲဟာရလဒ်တွေရှိခဲ့တယ်ဆိုပြီးတော့သူ့ရဲ့ Twitter အကောင့်မှာရေးခဲ့ပါတယ်။ဒါပေမဲ့လို့သိပ်မချခင်မှာပဲသမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ဒီနေ့ရလဒ်ဘာမှမရှိခဲ့ဘူးမနေ့ကမှဆက်မယ်ဆိုပြီးတော့ပြန်ပြီးတော့ရေးခဲ့ပါတယ်။လက်တော်မှာတော့အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း7,000လောက်အလုပ်ဆင်းခွင့်မရတာဒါမှမဟုတ်အလုပ်ဆင်းပေမဲ့လစာမရကြပဲဖြစ်နေရတယ်လို့အစိုးရဘဏ္ဍာငွေနဲ့လဲပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုနေရာတွေကိုလည်းပိတ်ထားရပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်အရတော့အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့အရာရှိချုပ်ဖြစ်တဲ့ရေဒက်ဗိုလ်ချုပ်ကဲဗင်ဆွီနီဟာယာဒုကနေနှုတ်ထွက်သွားတယ်လို့ပြောလိုက်ပါတယ်ရေဒက်ဗိုလ်ချုပ်ဆွီနီဟာ2018ခုနှစ်ခေတ်ကဒီယာဒုကိုတာဝန်ယူခဲ့တာဖြစ်ပါတယ်ပရင်ဂွန်စစ်ဌာနချုပ်မော်နက်နေဂျာတောင်ထမ်းဆောင်ခဲ့ပြီးတဲ့နောက်ပုဂ္ဂလိကလုပ်ငန်းကဏ္ဍကိုပြန်သွားဖို့ဆုံးဖြတ်လိုက်ပြီးဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနမှာတောင်ဝန်ထမ်းဆောင်နေတဲ့သူတွေနဲ့အတူတွဲပြီးတော့လုပ်ခဲ့ရတဲ့အတွက်ဂုဏ်ယူပါတယ်လို့မစ္စတာဆွီနီကကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကနေအခုလက်တော်နှုတ်ထွက်သွားတဲ့အထက်မှာကေဗင်ဆွီနီဟာနောက်ဆုံးနှုတ်ထွက်လိုက်တဲ့သူတစ်ယောက်လည်းဖြစ်ပါတယ်။မစ္စတာဆွီနီကလို့တောင်ဝန်ထမ်းဆောင်ခဲ့တဲ့မစ္စတာဆွီနီတောင်ဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်တစ်စ်ဟာပြီးခဲ့တဲ့ဒီဇင်ဘာလကယာဒုကနေနှုတ်ထွက်မယ်လို့ကြေညာခဲ့ပြီးအခုလစမ်းပိုင်းမှာအနားယူသွားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်တပ်ဖွဲ့ဝင်1,000လောက်ကိုစီးရီးယားနိုင်ငံကနေပြန်ရုပ်သိမ်းမယ်လို့ကြေညာပြီးသိမ်းမကြခင်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်စ်ဟာလည်းယာဒုကနေနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောဒန်ဟာဂျူးစလင်မြူဟောင်းအနောက်ဖက်ဒရိုင်းအောက်မှာရှိတဲ့ရှီအောင်းမြောင်းလိုက်ကူတွေကိုတွေ့ရောက်လေ့လာကြည့်ရှုခဲ့ပါတယ်။သမိုင်းဝင်အဲ့ဒီနေရာကိုရိုက်ကူးထားတဲ့ VR နည်းပညာသုံးမှတ်တမ်းရုပ်မြင်ကိုသူကြည့်ရှုခဲ့တယ်လို့ပဲ Israel ရာရှိကြီးတွေနဲ့ဒီ Israel ဆိုင်ရာ American တာမတ်ကြီးတို့နဲ့အတူညစာသုံးဆောင်မှုလည်းအဲ့မှာလုပ်ပါတယ်။ ပုံမှန်အဖြစ်ဆိုရင်တော့အစ္စရေးနဲ့ပါလက်စတိုင်းတို့ကြားမှာအငင်းပွားနေတဲ့အရှေ့ဂျေရုဆလင်နေရာတွေမှာဒီတရားဝင်အစည်းအဝေးလုပ်တာမျိုးတွေကိုတွားရောက်လေပတ်ကြတဲ့အမေရိကန်အရာရှိတွေကရှောင်လေးရှိပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့အခါသမ္မတဒေါ်နယ်ထရမ့်အစ္စရေးနိုင်ငံကိုရောက်တော့အဲ့ဒီဒေသကိုတွားရောက်လေ့လာခဲ့ပါတယ်တွားရောက်ကြည့်ရှုခဲ့ပါတယ်နောက်1968ခုနှစ်စစ်ပွဲတွေအတွင်းမှာဂျေရုဆလင်မြို့ဟောင်းနေရာကိုအစ္စရေးကနေပြီးတော့ဂျော်ဒန်နိုင်ငံလက်ထက်ကနေပြီးတော့သိမ်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံသားအများစုဟာဥရောပသမဂ္ဂ EU ကနေခွဲထွက်တာအစား EU ထဲမှာပဲဆက်ပြီးတော့နေကျင်ကြတယ်လို့တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့လူလူစစ်တမ်းကောက်ယူမှုကဖော်ပြလိုက်ပါတယ်။အဲဒီစစ်တမ်းထဲမှာဗြိတိန်နိုင်ငံသားတွေက EU ကနေထွက်မထွက်ဆိုတာနဲ့ပတ်သက်ပြီးတော့နောက်ဆုံးဆုံးဖြတ်ချက်ကိုလည်းသူတို့ဘာသာသူတို့လုပ်သွားခြင်းနဲ့ဆိုပြီးတော့ဖော်ပြပါတယ်။ဗြိတိန်နိုင်ငံဟာ EU ဥရောပသမဂ္ဂကနေလာမယ့်မတ်လ29ရက်နေ့မှာနှုတ်ထွက်မှာဖြစ်ပေမဲ့ဝန်ကြီးချုပ် Theresa May ဟာ EU ကနေထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ပါလီမန်ရဲ့သဘောတူညီမှုရဖို့အတွက်ကိုအခက်အခဲနဲ့ရင်ဆိုင်နေရတာကြောင့်ဒီလိုဥရောပသမဂ္ဂကနေထွက်ဖို့ကိစ္စသဘောတူညီမှုရနိုင်မလားဆိုတာကအတော်လေးကိုမရေမရာဖြစ်လာနေပါတယ် YouGov လူလူစစ်တမ်းကောက်ယူမှုအဖွဲ့ကလုတ်ခဲ့တဲ့လူလူစစ်တမ်းရတော့တကယ်လို့အခုချက်ချင်းလူလူဆန္ဒခံယူပွဲကိုလုပ်မယ်ဆိုရင်46ရာခိုင်နှုန်းကဥရောပသမဂ္ဂထဲမှာဆက်နေသွားဖို့မဲပေးသွားမှာဖြစ်ပြီးတော့39ရာခိုင်နှုန်းကတော့ EU ကနေထွက်ဖို့မဲပေးမှာဖြစ်ကြောင်းတန်တဲ့လူတွေကတော့မဆုံးဖြတ်သေးတဲ့သူတွေမဲမပေးမဲ့လူတွေနဲ့ဒီမေကုန်းနဲ့ပတ်သက်ပြီးတော့ဖြေဆိုခြင်းမရှိတဲ့သူတွေဖြစ်တယ်ဆိုပြီးတော့ဖော်ပြပါတယ်မဆုံးဖြတ်ရတဲ့သူတွေနဲ့မဲမပေးမဲ့သူတွေကိုဖယ်လိုက်မယ်ဆိုရင်တော့ EU မှာနေဖို့ထောက်ခံသူက54ရာခိုင်နှုန်းဖြစ်ပြီးတော့မနေဖို့ဆုံးဖြတ်တဲ့သူက46ရာခိုင်နှုန်းဖြစ်ပါတယ်ဒါမဲ့လည်းဗြိတိန်ဝန်ကြီးချုပ် Theresa May ကတော့ဒုတိယအကြိမ်လူလူဆန္ဒခံယူပွဲကိုလုံးဝမဟုတ်ဘူးဆိုပြီးတော့ညှင်းဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11665တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ပြည်ဦးအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်အီဂျစ်နိုင်ငံကယ်ရိုမြို့စုံကခရစ်စတန်ဘုရားကျောင်းတစ်ခုနားမှာလူတအူးကနေပြီးတော့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲပြဖို့ကြိုးစားတဲ့နေရာရဲရရှိတူတည်ဆုံသွားတယ်လို့အီဂျစ်အရာရှိတွေကပြောပါရယ်။စနေနေ့ကဖြစ်ခဲ့တဲ့အဲ့ဒီအဖြစ်ပြက်မှာအခြားအရာရှိနှစ်ဦးထက်မနည်းလဲထိခိုက်ဒဏ်ရာရမှုရှိခဲ့တယ်လို့အာနာဘန်ကပြောပါရယ်။ဖောက်ခွဲပစ္စည်းတွေကိုတော့အဆောင်အမိုးတစ်ခုအပေါ်ကဒီအိတ်တလုံးထဲမှာတွေ့ခဲ့ရတဲ့ဆိုပြီးတော့ writer သတင်းမှာရေးပါရယ်။အီဂျစ်နိုင်ငံမှာ Coptic Christian ဘာသာဝင်တွေတင်းလာနေ့ခရစ်မတ်ပွဲဆင်နွှဲဖို့ပြင်ဆင်နေတဲ့အချိန်မှာအခုလိုဖြစ်ပျက်ဖြစ်သွားတာပါ။ဘာလို့လက်ချက်လဲဆိုတာတော့မသိရသေးပါဘူး။ဒါပေမဲ့လည်းအီဂျစ်နိုင်ငံမှာဒီခရစ်ယာန်ဘာသာဝင်တွေတိုက်ခိုက်မှုတွေအတွင်း IS အဖွဲ့ကတော့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောလို့ပြောထားရှိပါလေခင်ဗျာ
။ယောဘနိုင်ငံတချို့မှာလက်ရဆောင်ဝါဒီတွေအားကောင်းလာခဲ့ပြီးတော့အခုနောက်ဆုံးစပိန်နိုင်ငံမှာဆိုရင်လည်းလက်ရဆောင်ဝါဒီဖြစ်တဲ့ Vox Party ပေါ်ထွက်လာခဲ့ပါတယ်။ပြီးခဲ့တဲ့လကစပိန်နိုင်ငံအန်ဒလူးရှားကိုပဲအုပ်ချုပ်ခွင့်ရဒေသမှာပြုလုပ်တဲ့ရွေးကောက်ပွဲမှာမထင်မှတ်ပဲနိုင်ရခဲ့ပြီးတဲ့နောက်လည်းရဇွန်ရောက်ဝါဒီတွေအားကောင်းလာခဲ့တာဖြစ်ပါတယ်။ဒီမတိုင်ငယ်ထိတော့ဒီအဲ့ဒီဒေသမှာဆိုရှယ်လစ်တွေအားကောင်းခဲ့တာဖြစ်ပါတယ်။လဝဲဝါဒီခေါင်းဆောင်ပပ်လိုအီဂလက်ဆီယပ်စ်ကပက်စလစ်ဆန်ဂျီလှုပ်ရှားမှုတွေကိုလှုပ်ဆောင်မှုတောင်းဆိုခဲ့တာကြောင့်ပြီးခဲ့တဲ့ဒဇမ်မှာနှစ်ရက်နေကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွက်မှာအကြမ်းဖက်ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်။သူ့ကိုထောက်ခံသူတွေကဆဗီယွမျိုးအဲ့ဒီဒေသရဲ့ပါလီမန်ရှေ့မှာဆန္ဒပြခဲ့ကြပြီးတော့Vox Party ရဲ့ကုသလေတွေကိုပါလီမန်ထဲဝင်ရောက်လို့မရအောင်ဒါစီသွားမယ်ဆိုပြီးတော့ချိန်ချောက်ခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေကကားတွေကိုမိရှို့ပြီးတော့စီးပွားရေးလုပ်ငန်းတွေကိုလည်းဖျက်ဆီးခဲ့ကြပြီးမြဲဒီဆန္ဒပြပွဲတွေကလက်တွေ့အခြေအနေကိုပြောင်းလဲပြစ်နိုင်ခြင်းမရှိပဲလူများစုကြိုက်တဲ့ဝါဒကစပိန်နိုင်ငံမှာထွန်းကားလာနေတာဖြစ်ပါတယ်ခင်ဗျာ။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြုလုပ်တဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုအခုသတင်းပတ်ကုန်ပိုင်းလောက်ကြာတော့မှထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့ကွန်ဂိုတာဝန်ရှိသူတွေကကြေညာပါတယ်။အခုလိုမဲရလဒ်ကြေညာဖို့အတွက်နှောင့်နှေးနေမှုနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ကဒီကနေ့တနင်္ဂနွေနေ့မှာအစည်းအဝေးတစ်ခုလုပ်ပါတယ်။ရွေးကောက်ပွဲရဲ့ကော်မရှင်အကြီးအကဲကနယ်နာဂယ်ကတော့အခုတနင်္ဂနွေနေ့ရလဒ်တွေထုတ်ပြန်ပေးဖို့မဖြစ်နိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့အခြေအနေတွေကတိုးတက်မှုတော့ရှိတယ်။ရလဒ်အားလုံးကိုတော့မသိရှိရသေးဘူးလို့ဒီရွေးကောက်ပွဲကော်မရှင်ကြီးကဲနန်ဂါကပြောပါတယ်။နိုင်ငံတစ်ဖွဲ့မှာတွာလာရအခက်ခဲတွေရှိနေတာမို့လို့တနင်္ဂနွေလုံးကမဲယုံတွေကမဲပြစုစုပေါင်း58ရာခိုင်နှုန်းလောက်ကိုပဲရရှိထားတယ်လို့ကော်မရှင်ကြီးကပြောပါတယ်။မဲတွေကိုလက်နဲ့စူးစမ်းရေတွက်နေရတာကြောင့်တိုးတက်မှုမရှိနိုင်ပဲဖြစ်နေတာလို့လည်းသူကပြောပါတယ်။မူလတုန်းကတော့မဲပြတွေကိုအင်တာနက်ကနေပြီးတော့ဒီစူးစမ်းရေတွက်သွားဖို့ရွေးကောက်ပွဲကော်မရှင်ကစီစဉ်ခဲ့တာပါ။ဒါပေမဲ့လည်းဒီစနစ်မှာအားနည်းချက်တွေရှိပြီးတော့မတမာမှုတွေရှိနိုင်တယ်ဆိုပြီးတော့တိုက်ခန့်ဘက်ကဆွဆွဲခဲ့တာကြောင့်အဲ့ဒီစီစဉ်ကိုဆွန့်လွတ်ခဲ့ရပါတယ်။မဲရလဒ်တွေဘယ်တော့ထုတ်ပြန်နိုင်မယ်ဆိုတာကိုတော့ရွေးကောက်ပွဲကော်မရှင်ကြီးကအတိအကျမပြောပါဘူး။ ကွန်ဂိုနိုင်ငံမှာလက်ရှိသမ္မတဂျူးဆက်ကပီလာနေရာကိုဆက်ခံမဲ့သူကိုရွေးချယ်ဖို့အတွက်ဒဇမလ30ရင်းနေတုန်းကကွန်ဂိုပြည်သူတွေမဲပေးခဲ့ကြတာဖြစ်ပါတယ်။ကုစလေပေါင်း21ဦးတည်းကနေပြီးတော့မဲဆန္ဒရှင်တန်း40ကနေပြီးတော့မဲပေးရွေးချယ်ခဲ့ကြတာပါ။ကနဦးမဲရီအရဆိုရင်တော့တိုက်ခတ်သူဖြစ်တဲ့မာတင်ဖော်ယူလူကဥဆောင်ပြီးတော့အနိုင်ရရှိနေပါတယ်။ကွန်ဂိုနိုင်ငံရဲ့ဥပဒေအတိုင်းဆိုရင်တော့ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကနေပဲကြီးညာပေးရမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဟောင်းဂျီမီကာတာလက်ထက်ကကာကွယ်ရေးဝန်ကြီးဖြစ်နေတောင်းထမ်းဆောင်ခဲ့တဲ့ Harold Brown ဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။သူဟာတောက်ကြနေတုန်းကကယ်လီဖိုးနီးယားပြည်နယ် Rancho Santa Fe မြို့ကသူ့ရဲ့နေအိမ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့ညီမဖြစ်သူ Lila Brandt နဲ့ကယ်လီဖိုးနီးယားပြည်နယ်မှာသူ35နှစ်ကြာအလုပ်လုပ်ခဲ့တဲ့ Rand Corp သူဒီကနေ့အဖွဲ့ကပြောပါတယ်။ဒေါက်တာ Brown ဟာအမေရိကန်နိုင်ငံရဲ့စစ်တပ်ကိုဆယ်စုနှစ်နှစ်ခုကြာပုံဖော်ပြောင်းလဲခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီထဲမှာရေတက်လက်နက် KMB ကြောင့်ဒီဖမျိုးတိုးတက်လာအောင်ဒေါ်လာရဲ့အသွင်တရားဖြစ်နေပြီးပြည်ပြောင်းလဲရေးတွေလှုပ်ဆောင်ခဲ့တယ်လို့ဗီနက်စစ်ပွဲကာလကလက်နက်တွေကိုလည်းအစ်စ်ဖြစ်အောင်ပြင်ဆင်ပြောင်းလဲခဲ့ပြီးစော့ဘုံကျဲလျင်တိဆောက်တာနဲ့နျူကလ িয়ার လက်နက်သုတေသနလုပ်ငန်းတွေကိုဥဆောင်သွားဖို့တွေလည်းပါဝင်တယ်လို့လက်ရှိအမေရိကန်ကာကွယ်ဝန်ကြီးအဖြစ်ယာယီတာဝန်ထမ်းဆောင်နေတဲ့ Patrick M. Shanahan ကပြောကြားလိုက်ပါတယ်ခင်ဗျာ
တူပီမှာတော့ကလေးနှစ်ယောက်ယူဖို့မူဝါဒကမအောင်မြင်တဲ့အပြင်2018ခုနှစ်အတွက်ကလေးမွေးဖွားနှုန်းက73ရာခိုင်နှုန်းအထိကိုကျဆင်းနေပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမွေးဖွားခဲ့တဲ့ကလေးဥယျာဉ်က15သန်းထက်နည်းတဲ့အကြောင်း China Global Television Network ကတောက်ကြနေမှာကြေညာခဲ့ပါတယ်။လူငယ်ဥယျာဉ်ရော့ကျလာတဲ့အတွက်လှုပ်လှုပ်တဲ့ရွယ်လူငယ်လူစွမ်းရင်အမြင့်နည်းလာတာကြောင့်တူပီမှာကလေးနှစ်ယောက်ထိတိုးပြီးတော့ယူတဲ့မူဝါဒကို2016ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုသားညွန်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီဒီကနေ့ခေတ်မှာလုပ်ကိုင်နေကြတဲ့လုပ်ငန်းတော်တော်များများဟာလူငယ်တဲ့10နှစ်လောက်ကထွက်ပေါ်မလာသေးတဲ့အလုပ်မျိုးတွေဖြစ်ပါတယ်နောက်ထပ်ဆယ်စုနှစ်တခုအတွင်းမှာလုပ်ငန်းခွင်အားလုံးနီးပါးမှာအလုပ်သမားတွေကိုစားစက်ပစ္စည်းတွေနဲ့အမြဲတမ်းအစားထိုးအသုံးပြုတော့မယ်ဆိုရင်အလုပ်သမားတွေဘက်ကရှေ့ဆက်မလုပ်နိုင်ရမလဲဆိုတော့ကို Los Angeles မြို့ကနီးပညာဆိုင်ရာကောလိပ်မှာ VOA သတင်းတောက် Elizabeth Lee ကသွားပြီးလေ့လာစုံစမ်းထားပါတယ်နန်းလောင်ကဆက်ပြောပြပါရှင်အမျိုးသားတွေရှိဆိုတဲ့လုပ်ငန်းခွင်အဖြစ်အခါပြန်ရှိမြင်ကြတဲ့ဆောက်လုပ်ရေးလုပ်ငန်းကိုအသက်မွေးဝမ်းကြောင်းလုပ်ငန်းအဖြစ်ရွေးချယ်ဖို့ Janice Chavez နှစ်ခါတော့မစင်စားခဲ့ပါဘူးသူကအခုလိုပြောပါတယ်
I need a trade to match my personality.
ဒီမားရဲ့ကိုကြီးကိုသူနဲ့ကိုက်နဲ့အလုပ်မျိုးလုပ်ရလေ။ဒါကြောင့်စောက်လို့ရေလုပ်ငန်းဘက်ကိုရွေးလိုက်တာ။ကျမကငယ်ငယ်ကတည်းကတခုခုကိုအမြဲလို့စောက်နေတတ်ပါတယ်။ဒါပေမဲ့လည်းသူလိလာတည်ယူနေတဲ့စောက်လို့ရေဆိုင်ရာအသက်ပညာမျိုးတွေကိုဆက်ပစ္စည်းတွေနဲ့မကြခင်အစားထိုးအသုံးပြုနိုင်ရည်ရှိတာကိုလည်းသူသတိထားလိုက်မိပါတ
ယ်။ I actually came across a 3D printer
that
actually
can do that. 3D printer ရှိနေတာကိုကျမသိခဲ့ရပါတယ်။ဒီတော့ကျမလုပ်မဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအဲ့ဒီလိုဆက်တွေတုံးလိုက်ရင်ကျမရှိဆက်ဘာဆက်လုပ်ရမလဲဆိုပြီးတော့စဉ်းစားခဲ့မိပါတယ်။ Los Angeles မြို့ကကုန်သွယ်ဆိုင်ရာနည်းပညာကောလိပ်အုပ်ချုပ် Lawrence Frank ကအလုပ်သမားတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့အခုလိုမြင်ပါတယ
်။
ဝန်ထမ်းတွေအတွက်ကျန်းကျန်းမှုတွေလေ့လာသင်ယူဖို့ဆိုတဲ့ကိစ္စကစီးပွားရေးလုပ်ငန်းတော်တော်များအတွက်မရှိမဖြစ်လိုအပ်လာပါပြီ။
တိုးတက်လာတဲ့နည်းပညာတွေနဲ့တန်တူအမီလှုပ်ကန်နိုင်ဖို့ဝန်ထမ်းတွေဖက်ကကြွမ်းကျင်မှုအသေးတွေရရှိရေးအမြဲတမ်းလှိလာသိနေဖို့လိုတယ်လို့ Lawrence ကပြောပါတယ်။လူတွေရဲ့အုံနောက်တုံးရတဲ့အလုပ်မျိုးတွေတော့ပျောက်သွားအောင်မှမဟုတ်ဘူးလို့လည်းသူကပြောပါတယ
်။ The maintenance side of construction.
ဆိုလိုရင်လုပ်ငန်းတွေမှာဆိုရင်ပြုပြင်ထိန်းသိမ်းဖက်ကအမြဲလိုပြဿနာရှိနေတဲ့အတွက်အုံနောက်တုံးပြီးအမြဲဆုံးဖြတ်ချက်ချနေရတဲ့ပိုက်ပြင်ပိုက်ဆက်သမားတွေမီးသွယ်တဲ့လူတွေလိုအလုပ်တွေကလည်းအမြဲလိုရှိနေအောင်မှာပါ။
လူမှုဆက်ဆံရေးကောင်းတာကလည်းအနာဂတ်မှာအလုပ်ကံရှိနေဖို့အထောက်အကူဖြစ်စေပါလိမ့်မယ်။အနာဂတ်လုပ်ငန်းခွင်နဲ့အတွက်လူတွေကိုလက်ကျင်တင်ကြပေးရေးလှုပ်ရှားမှုတစ်ခုဖြစ်တဲ့ Walking Nation အဖွဲ့ဥက္ကဋ္ဌ Jane Oates ကအခုလိုမိန့်ခွန်းထုတ်ပါတယ်
။ So are we teaching people to be good communicators?
ဆက်ဆံရေးကောင်းတဲ့အလုပ်သမားတွေဖြစ်အောင်အသင်းအဖွဲ့နဲ့လုပ်တတ်ကိုင်းတတ်အောင်အများနဲ့ရောနှောပေါင်းစပ်နိုင်အောင်ခွဲခြားစိတ်ချတတ်အောင်အလုပ်သမားတွေကိုကျမတို့သင်ပေးကြရည်လား။
နည်းပညာတွေတိုးတက်လာတဲ့နှုန်းအတိုင်းအမေလိုက်နာအမေရိကန်ကျောင်းတွေတက္ကသိုလ်တွေမှာကျောင်းသူကျောင်းသားတွေကိုလက်ကျင့်ပြင်ဆင်ပေးတာမရှိဘူးလို့လည်း Jane Oates ကပြောပါတယ
်။ They're teaching things that are antiquated because that's what they have to
do. ပြမီရောတဲ့အကြောင်းအရာတွေကိုပမောက္ခကြီးတွေကသင်ကြားပေးနေတာပါ။တက္ကသိုလ်တွေကျောင်းတွေမှာစီးပွားရေးလုပ်ငန်းကပညာရှင်တွေကိုခန့်ထားရမှာလေ။ software တွေအကြောင်းဘယ်သူမှလည်းမသိနားလည်းမလဲကြဘူးလို့ကုတ်တင်ကြတာတွေအကြောင်းဆိုရင်လေကျမတို့နားမလဲတော့ပါပဲရှင်။
ခင်မီနီးပညာလုပ်ငန်းတွေမှာအလုပ်တင်ဝင်လို့တာကလည်းအထောက်အကူဖြစ်စေမယ်လို့ James ကမြင်ပါတယ်
In the 21st century, you are not ever going to be able to do
this. This is the case of the people who are not able to do this. The people who are not able to do this, they are not able to do this. They are not able to do this. They are not able to do this.
အတမွေးမှုပညာသင်ကျောင်းကနေကျောင်းပြထားတဲ့ Janiel Chavez ကတော့လုပ်ငန်းခွင်မှာနှစ်အနေငယ်လုပ်ပြီးသူ့အနာဂတ်အတွက်ရည်ရွယ်ပြီးတော့လက်စင်နဲ့နေစွမ်းအင်ဆိုင်ရာပညာရပ်တွေတည်ယူနိုင်ဖို့ကျောင်းပြန်တက်ဖို့အစီအစဉ်ထားတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ဒီကနေ့ခေတ်မှာမောင်းသူမဲ့ drone ယာဉ်တွေအသုံးပြုမှုကပိုပြီးကျေပြန့်လာပါတယ်။ American ပြည်အောင်စု California ဆက်မှုတက္ကသိုလ်သိပ္ပံပညာရှင်တွေကအော်ပွဲရာ drone ယာဉ်တွေဘယ်လိုတီထွင်နေကြတယ်လဲဆိုတော့ကိုတွားရောက်လည်လာခဲ့တဲ့ VOA သတင်းတော့ Junior Dulot ရဲ့သတင်းလွှာကိုတော့ကိုညံဝင်းအောင်ကပြောပြပေးပါရှင်
။ drone 950ဝန်းကျင်လောက်က California ဆက်မှုတက္ကသိုလ် Caltech က engineer တွေနဲ့သိပ္ပံပညာရှင်တွေဟာမြေပြင်စခန်းကတရိုက်ထိန်းချုပ်စီရမလို့ပဲအာကာသတွေအလုပ်လုပ်နိုင်မဲ့အသိဉာဏ်ပါတဲ့စက်ရုပ်တွေကိုစတင်တီထွင်ခဲ့တာပါ။အဲ့လိုတီထွင်မှုကနေလွန်ခဲ့တဲ့10စုနှစ်အတွင်းစရုပ်တွေကကိုယ့်ဘာသာကိုယ်လေ့လာဆုံးဖြတ်နိုင်တဲ့အဆင့်ထိရောက်လာပါတယ်။ Caltech ဆက်မှုတက္ကသိုလ်အင်ဂျင်နီယာကျောင်းသားယက်ရှဝန်ကူမာကတော့သူတို့တီထွင်ဆန်းသတ်နေတဲ့ drone ယာဉ်တွေဟာကမ္ဘာမြေပြင်ကခိုင်းလိုက်တဲ့အလုပ်ကိုကိုယ့်ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လုပ်နိုင်ပြီးစရုပ်တစ်ခုပြတ်သွားရင်အခြားစရုပ်တစ်ခုကသူ့နေရာကိုအစားထိုးလုပ်သွားနိုင်တယ်လို့ဆိုပါတယ်
။ Centralized control where there's one computer which is controlling all of them and telling them what to do.What we do is decentralized where each one is
အရင်ကဆိုကွန်ပျူတာတစ်ခုတည်းကနေ robot ဆက်ရုပ်အားလုံးကိုသူတို့ဘာလုပ်ရမယ်ဆိုတာညွှန်ကြားမှုမျိုးကဘ ਹੁ ကနေထိန်းချုပ်တာပါအခုကျွန်တော်တို့စမ်းသပ်နေတာကဘ ਹੁ ထိန်းချုပ်မှုကင်းမဲ့ပြီးတစ်ခုနဲ့တစ်ခုအမိခိုကင်းတာမျိုးဖြစ်ပါတယ် robot တစ်ခုချင်းစီမှာသူ့ကိုယ်ပိုင်ကွန်ပျူတာစနစ်ရှိပြီးသူ့ဘာသာသူဆုံးဖြတ်ချက်ချနိုင်ပါတယ
်အဲ့ဒီ robot တွေကလူတွေလိုစဉ်းစားအလုပ်လုပ်နိုင်တဲ့အထိတီထွင်သွားဖို့ကသူတို့မှာရည်မှန်းချက်ရှိတယ်လို့ Caltech engineer ဘမော့ခMotorza Garrick ကပြောပါတယ
် They have cameras and we have a system that observing how students and professors the engineers they talk about oh there's this thing
ကျွန်တော်လက်တွေ့စမ်းသပ်ခံတယ်မှာကျောင်းသားတွေပမခတွေအင်ဂျင်နီယာတွေဘာတွေလုပ်နေလဲဘယ်ဟာမှားသွားရင်ဘယ်လိုဆွေးနွေးပြီးဘယ်လိုပြန်ပြင်လိုက်တယ်စတဲ့ဖြစ်စဉ်တွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ကင်မရာစနစ်တပ်ဆင်ထားပါတယ်အဲ့စနစ်ကတဆင် drone တွေကလည်းဘယ်လိုလေ့လာမှတ်ယူလုပ်ဆောင်ရမလဲဆိုတာမျိုးဖြစ်အောင်တီထွင်ထားပါ drone ကိုကျွန်တော်တို့သတင်းအချက်အလက်မပန့်ပို့ပါဘူးသူ့ဘာသာသူဆုံးဖြတ်ပြီးလုပ်ငန်းအောင်တီထွင်နေကြပ
ါ Caltech ဆက်မှုတက္ကသိုလ်စမ်းသပ်ခန်းထဲမှာတော့ရာသီဥတုအခြေအနေအမျိုးမျိုးအတွက်လေတိုက်နှုန်းကိုပန်ကာဒီနဲ့ဖန်တီးထားပြီးတဘာဝဘေးအန္တရာယ်ကြားရောက်တဲ့အခါမျိုးမှာ drone ယာဉ်တွေကခန်းတိုင်းရရှိစွာနဲ့အခြေအနေကိုကိုယ်ပိုင်ဆုံးဖြတ်ချက်နဲ့စောင့်ကြည့်သတင်းပို့နိုင်တာမျိုးအထိတီထွင်နေတာပါအရေးကြုံလာတဲ့အခါကိုဘာသာကိုတွားရောက်ကူညီမဲ့အရေးပေါ်လူနာတင် drone ယာဉ်မျိုးကိုလည်း Caltech engineer တွေတီထွင်နေကြပါတယ်။အဲ့ဒါကကားအသေးစားအရွယ်လောက်ရှိပါမယ်။တဘာဝ VN ရဲ့ဖြစ်ပြီးနောက်ပိတ်မိနေသူတွေကိုလေရင်နဲ့တွားရောက်ကယ်ထုတ်နိုင်မှုဆိုတာကအခက်အခဲများစွာရှိပါတယ်။အဲ့လိုအခြေအနေမျိုးမှာအခုတီထွင်နေတဲ့ drone ယာဉ်တွေနဲ့တွားကယ်နိုင်မှာဖြစ်ပါတယ်။နောက်ထပ်နှစ်သုံးနှစ်အတွင်းအရေးပေါ်လူနာတင် drone ယာဉ်မျိုးကိုမိသားဌာနတွေမှာစမ်းသပ်အသုံးပြုလာနိုင်တော့မှာဖြစ်တယ်လို့ Caltech တက္ကသိုလ်ကပြောပါတယ်။အဲ့လို drone ယာဉ်တစ်စင်းရဲ့တန်ဖိုးကဒေါ်လာ5သန်းကနေ8သန်းချရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာဂီတပညာရှင်တွေကျန်းမာရေးအတွက်ကုဒုံးစင်တာတစ်ခုကို John Hopkins တက္ကသိုလ်ရဲ့အစီအစဉ်နဲ့ဖွင့်လှစ်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။အားကစားသမားတွေကစားရင်နာကျင်တန်ရာရနိုင်တယ်လို့တေးဂီတာတီးခတ်သူတွေလည်းပဲဂီတာတူရီယာတစ်ခုခုကိုဇက်တိုက်အားဆိုင်တီးခတ်ရတာကြောင့်ကိုခန္ဓာနာကျင်မှုနဲ့ဂျန်စတာတွေဖြစ်နိုင်ပါတယ်။ John Hopkins တက္ကသိုလ် Peabody Institute ကဂီတာနဲ့ဆေးဝါးကုတုံးစင်တာတစ်ခုဖွင့်လှစ်လိုက်ပြီးဂီတာပညာရှင်တွေအလုံးစုံကျန်းမာရေးအတွက်ကုတုံးကိုအသုံးပြုတဲ့အကြောင်း Pfizer Elmasri ရဲ့သတင်းလွှာကိုတင်ပြပေးပါမယ်ရှင
်။ဆက်ရှိနေရှိပြီဖြစ်တဲ့ Chelsea Street ရဲ့ကပထမနှစ် Peabody ဂီတတင်တန်းသူဖြစ်ပြီးသူကတရုတ်အကြီးစားကိုတီးခတ်နေပါတယ
်။ I try to get in about like 3 hours a day of practicing plus on top of you know.
ဒီမှာနေ့စဉ်နာရီပိုင်းအစမ်း၄ကျင်လာအပြင်တစ်နေ့ကို3နာရီလောက်တရုတ်လေ့ကျင့်ပါတယ်။ဒီလိုတရုတ်လေ့ကျင့်တာနာရီနဲ့ချီပြီးအယုံစူးစိုက်ရတာကြောင့်ဒဏ်ဖြစ်စေပါတယ်လို့ Street ရဲ့ကပြောပါတယ်။
I've had pain in my arm before here, but it's never been in my wrist area before, and I've got a lot of pain in my arm. ရေလက်ကဝက်ကမနာဘူးအခုအညိုမဲဒဏ်ရာတွေဖြစ်လာတယ်စထရီယာကတက္ကသိုလ်ဝင်းထဲမှာရှိတဲ့ဂီတနဲ့ဆေးဝါးကုတုံးစင်တာကိုသွားပြတဲ့အခါမှာဒီစင်တာကိုတွဲဖက်တည်ထောင်သူစီရက်ဘာစတီဂရေးနဲ့တွေ့ခဲ့ပြီးစီရက်ကသူ့ကိုတီရှူးကုတုံးဆေးကန်းကိုလှည့်ပြောင်းပေးပါတယ် The tissue therapyBasically, it is stretching, strengthening, soft tissue massage.
Tissue kurunga, jori, piyo zire, tamazire. Yingin tata nene bira mune, jopan kaya, apu ae kurungu, atom pura pita atwe, tissue pianeti samu apivare.
Gita pinya shini drekaro, a yuti kaida, a si yang nariga, piyo pisin, pini babilo, bastid kapiobare.
Four out of five musicians who play an instrument will get injured during their career.At least one.
ဒီကပညာရှင်၅ယောက်မှ၄ယောက်လောက်ကအနည်းဆုံးတစ်သက်မှတခါတော့ဒီလိုဒဏ်တွေဖြစ်ပါတယ်။၄ယောက်မှ၁ယောက်ကပုံမှန်ပြန်ဖြစ်ပြီးဒုရီယာတွေပြန်တီးခတ်နိုင်ပေမဲ့ကျန်၃ယောက်ထက်က၂ယောက်ကရှည်ရှည်တန်ဖြစ်သွားတတ်ပါတယ်။ကျန်တဲ့၁ယောက်ကတော့ဒီဒဏ်ကြောင့်ကိုယ်အသက်မွေးဝမ်းကြောင်းကိုဆွန့်လွတ်လိုက်ရတတ်ပါတယ်
။ကိုယ်တိုင်ဆရာဝန်တဦးဖြစ်ပြီးဂီတတီးခတ်သူတဦးလည်းဖြစ်တဲ့ဘတ်စတစ်ဂရီကတော့ဒုရီယာတမျိုးမျိုးတီးခတ်ခြင်းကရတဲ့ပျော်ရွှင်ခြင်းကိုရောရုပ်ပိုင်းဆိုင်ရာနာကျင်ခြင်းကိုပါကောင်းကောင်းနားလည်သဘောပေါက်သူပါစန္ဒီယာနဲ့ဂီတာတီးခတ်ရတာကတခြားဒူရီယာတွေတီးခတ်ရတာထက်ဒဏ်ဖြစ်ဖို့ပိုများတယ်လို့သူကဆိုပါတယ်။ဒီစီဝါကုတုံးစင်တာတွဲဖက်ကြီးကြပ်သူဆာရာဟူဘတ်ကတော့အသိပညာပေးဖို့နဲ့ဂီတာပညာရှင်တွေကြုံရတဲ့ရုပ်ပိုင်းဆိုင်ရာဒဏ်တွေကိုကုသပေးနိုင်ဖို့ဒီစင်တာကိုဖွင့်ရတာဖြစ်တယ်လို့ပြောပါတယ်။
There's a culture of shame and stigma associated with being injured as a musician.
Gita Duriya Tikata ne Najin Danya Phimu ga twe ni da ba. Dilo Athuku Center phwin na ga ni tsin. Pinya be season ni season nai na lo sikuta mu ko le le chin tin cha pi nai ma de.
ကုရုံးစင်တာတွဲဖက်ကြီးကျက်သူဟူဗာနဲ့အဖွဲ့ကသူတို့ကျောင်းကဂီတပညာရှင်တွေတာမကပြင်ပကဂီတပညာရှင်တွေကိုပါအကူအညီပေးနိုင်မှုအွန်လိုင်းအစီအစဉ်တစ်ခုကိုလည်းစီစဉ်ထားပါတယ်။နာကျင်တရားကိုကုသပြီးတဲ့နောက်ထပ်မဖြစ်အောင်ဘယ်လိုဂရုပြုနေထိုင်ရမလဲဆိုတာလည်းကုရုံးဆရာဝန်နဲ့အဖွဲ့ကရှင်းလင်းပြသပေးပါတယ်။တစ်ဖက်မှာလဲ Johns Hopkins တက္ကသိုလ်ကဇီဝဆေးဘက်ဆိုင်ရာပညာရှင်တွေနဲ့အာဟာရကျွမ်းကျင်ပညာရှင်တွေကဂီတာတီးခတ်ရင်လက်ချောင်းတွေနဲ့လက်မောင်းအားဆိုင်မှုဘယ်လောက်ရှိသလဲတိုင်းတာပြီးနိုင်တဲ့ Smart ဂီတာကိုထုတ်လုပ်နိုင်မှုကြိုးပမ်းနေကြပါတယ်။ဒီကြိုးပမ်းမှုကဂီတာဒူရီယာတီးခတ်သူတွေမိမိနှစ်သက်ရာဒူရီယာကိုနာကျင်တန်ရာရတာမျိုးမရှိဘဲတီးခတ်နိုင်မှုအထောက်အကူဖြစ်လာမယ်လို့မျှော်လင့်ရပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာ
ဒီရေမြန်မာပိုင်းစီစဉ်တင်းနေညနေပိုင်းတွေ့သတင်းလှတွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလှတစ်ပုဒ်ကိုတင်ဆက်ပေးပါမယ်American Los Angeles မြို့မှာရှိတဲ့ Lake Mead ကြီးကမြို့နဲ့ Las Vegas မြို့နဲ့တခြားလယ်မြေဧကပေါင်းများစွာကိုရေပေးဝင်နေတာဖြစ်ပါတယ်။အခုတကနှစ်20နီးပါးမိုးခေါင်တဲ့အတွက်ဒီဆယ်ကြီးကရေတွေတဖြည်းဖြည်းခန်းချောက်လာနေပါတယ်။ရှေ့လျှောက်မှာပိုပြီးခန်းချောက်လာမယ့်အခြေအနေရှိတယ်လို့ကြွမ်းကျင်သူတွေကသတိပေးထားတာပါ။ဒီလိုအဓိကရေပေးဝင်နေတဲ့ဆယ်ကြီးခန်းချောက်လာတဲ့အတွက် American အနောက်တောင်ပိုင်းကမြို့တွေလဲရတွေကိုဘယ်လိုအကျိုးသက်ရောက်မှုရှိလာနိုင်ပါသလဲ။ Steve Baragona ရဲ့သတင်းလွှာကိုကိုငင်းညံကပြောပြပေးပါမယ်ရှင်
။ Las Vegas မြို့နာမှာရှိတဲ့ Lake Mead ဆယ်ကြီးဟာအားများတာလှေစီးတာတွေအတွက်ရေပန်းစားတဲ့နေရာတစ်ခုပါမက်ဘရွန်ဒီနဲ့သူသားဂျက်ဟာဒီနေရာမှာအခွင့်အာဏာတိုင်း၅လမြားလေးရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်တည်းအတွင်းဒီဆယ်ကြီးခန်းလာတာကိုသူတို့သတိထားမိခဲ့ပါတယ
် you know just coming out here on a boat all the time
၅လမြားတိုင်းဒီဆယ်ကြီးမှာရေနည်းလာတာကိုသတိထားမိပါတယ်လာတဲ့အခေါက်တိုင်းတစ်ခုခုပြောင်းသွားတာသတိထားမိပါတယ်ရေအောက်ကျမ်းမြေကကြောက်တွေဟိုတစားဒီတစားပေါ်လာတာပါ
ရေစီးကျမ်းနဲ့ကိုလိုရာဒိုမြစ်ကိုပိတ်ပြီးဒီဆယ်ကြီးဖန်နီးခဲ့တဲ့1930ပြည့်နှစ်တွေကစပြီးအများကြီးပြောင်းလဲသွားခဲ့ပါတယ်။အနောက်ပိုင်းပြည်နယ်ခုနှစ်ခုကိုဖျက်ဆီးလာတဲ့ဒီမြေကြီးကိုပိတ်ပြီးဟူဗာရေကာတာတည်ဆောက်ခဲ့တယ်လို့ရေကြီးရေရှမ်းဖြစ်တာတွေကိုလည်းကာကွယ်နိုင်ခဲ့ပါတယ်။လိမ့်မိဆယ်ကြီးဟာမြို့တွေလယ်တွေအတွက်ရေပေးဝေတယ်လို့လျှက်စစ်တပ်အားမဂါဝက်ထောင်နဲ့ချီပြီးထုတ်လုပ်ပေးနိုင်တာပါ။နှစ်ပေါင်းများစွာကြာလာပြီးတဲ့နောက်ဆယ်ကြီးတွေကရေပမာဏလျော့နည်းလာပါတယ်။အရင်ကရှိခဲ့မှုတဲ့ရေအမြင့်မှာ အဖြစ်ရောင်အရာကြီးထင်နေခဲ့ပါတယ်။ဆယ်ကြီးကိုအသက်သွေးကြောအဖြစ်မိခိုရတဲ့မြေအောက်ပိုင်းကလူတွေအတွက်ကတော့ပြဿနာပါ။ Brookings Mountain West သုတေသနအဖွဲ့ကBut Murai ga
I mean you have some of the largest western cities some of the largest american cities that are critically dependent on this water supply you have
America နောက်ပိုင်းကအကြီးဆုံးမြို့ကြီးတွေဟာရေအတွက်ဒီဆယ်ကြီးကိုမိခိုနေရပါတယ်အဲ့ဒီဒေသမှာဆိုက်ပျိုးရေထွက်ကုန်တွေကလည်းအများကြီးပါမက္ကဆီကိုနိုင်ငံကိုရေပေးရပါသေးတယ်ဒါကြောင့်ဒီစနစ်ကြီးပြတ်သွားလို့မရပါဘူ
းနေ့20နီးပါးမိုးခေါင်တဲ့အတွက်စနစ်ကတော့ပြတ်ခန့်ပြီးဖြစ်နေပါပြီပင်လယ်ရေမျက်နှာပြင်အထက်382မီတာဆိုရင်ဆယ်ကြီးမှာရေပြည့်ပြီးတော့အခုချိန်မှာတော့329မီတာပဲရှိပါတယ်320မီတာအောက်ရောက်ရင်တော့ရေအားလျက်စင်မထုတ်နိုင်တော့ပါဘူး305မီတာဆိုရင်တော့ Las Vegas မြို့ကိုရေမပေးနိုင်တော့ပါဘူး Rand Corporation သုတေသနအဖွဲ့က Debra Knockman ကမိုးခေါင်တာဖိုးဆိုးလာဖို့ရှိတယ်လို့ပြောပါတယ်
That region has experienced extended droughts much longer than
ဒီလေသားမှာကျမတို့ကြုံနေရတဲ့မိုးကောင်မှုထက်ပိုဆိုးတဲ့မိုးကောင်မှုတွေကြုံခဲ့ရပူပါတယ်။ဒီလိုမိုးကောင်မှုတွေဟာဆယ်စုနှစ်ပေါင်းများစွာကြာတတ်ပါတယ
်။နောက်ပြီးတော့ရာသီဥတုပြောင်းလဲမှုတွေကြောင့်ပိုပြီးပြင်းထန်တဲ့မိုးကောင်မှုတွေကြုံရအောင်ပါပါ။ဒါပေမဲ့အနောက်တောင်ပိုင်းကတဲကန္တရာဒေသမှာတော့အလုံးပျက်စီးသွားမှာတော့မဟုတ်ပါဘူး
No they're of course not doomed
အလုံးဒုက္ခရောက်ကုန်ပြီးတော့မဟုတ်ပါဘူး။ဒါပေမဲ့သူတို့ဘက်ကကြုံပြန်ရပါမယ်။ဒီတုံ့ပြန်မှုတွေကိုလည်းနှစ်ပေါင်းများစွာလုပ်ရမှာပါ။အ
ဲ့ဒါတွေဟာဒေါ်လာဘီလီယံပေါင်းများစွာကုန်ကျနိုင်ပါတယ်။ကိုလိုရာဒိုမြစ်ကိုမှီခိုနေရတဲ့လူသန်းပေါင်းများစွာဟာတဲကန္တရာတွေကသူတို့ဘဝတွေအတွက်ဆုံးဖြတ်ချက်တွေကိုချရတော့မှာပါခင်ဗျာ
။ကိုငင်းငင်းပြောပြပြီးခဲ့တာပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာ Asia Set 7 ဂျူရူကထုတ်လွှင့်ပေးမယ့် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးပါရှင
်။အမေရိကန်ပြည်တော်စုမှာဆွေရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရိုင်းနာထားတာကိုဆုံးသတ်ဖို့အတွက်သမရအင်ပြည်တော်ကနေပြီးတော့အရာရှိတွေနောက်လွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တနင်္ဂနွေနေ့မှာထပ်ပြီးတော့တွေ့ဆုံကြဖို့ရှိနေပါတယ်။အဆွေရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရိုင်းနာထားတဲ့အတွက်ထောင်နဲ့ချီရဲ့ Federal ဝန်ထမ်းတွေထိခိုက်မှုရှိလို့အမေရိကန်ပြည်သူတွေအတွက်ဆွေရလုပ်ငန်းတွေနဲ့ပတ်သက်လို့ရှိရင်တော်လေးအဆင်မပြေနှောင့်နှေးမှုတွေကြုံနေရပါတယ်။အဆွေရလုပ်ငန်းတွေရပ်ထားတာလည်းခုဆိုရင်သတင်းသုံးပတ်ထက်ကိုဝင်လာပြီးဖြစ်ပါတယ်။ဒီကနေ့နှစ်ဖက်ဆွေးနွေးမယ့်အကြောင်းအရာမှာအဓိကချက်ကတော့နှစ်ဖက်နေဆက်လုံခြုံရေးကိစ္စဖြစ်ပါတယ်။အမေရိကန်ပြည်အောင်စုတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားဖို့ဆိုပြီးတော့အမေရိကန်မက္ကဆီကိုနေဆက်မှာတရင်ဆောက်လို့ရေးအတွက်သမ္မတဒေါ်နယ်ထရမ့်က$5.6 billion လွှတ်တော်ထံတောင်းခံထားပါတယ်။လွှတ်တော်ဘက်ကဒီမိုကရက်အမတ်တွေကတော့ဒီတရင်ဆောက်လို့မဲ့အသုံးစရိတ်ကိုချမပေးနိုင်ဘူးဆိုပြီးတော့ခန့်ညင်းနေတော့မှအမေရိကန်ကာကွယ်ဝင်ကြီးဌာနကစနေနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်အရအမေရိကန်ကာကွယ်ဝင်ကြီးရဲ့အရာရှိချုပ်ဖြစ်တဲ့ရေတပ်ဗိုလ်ချုပ် Kevin Swanee ဟာယာရုကနေပြီးနှုတ်ထွက်သွားတယ်လို့ပြောပါတယ်ရေတပ်ဗိုလ်ချုပ်ဆွန်းနေဟာ2019ခုနှစ်ခေတ်ကဒီယာရုကိုယူခဲ့တာဖြစ်ပါတယ်အမေရိကန်မျိုးသားလူမျိုးအကြံပေးဂျွန်ဘောလ်တန်ဟာဂျေရုဆလင်မြို့ဟောင်းအနောက်ဖက်ဒရိုင်းအောက်ကရှီယောင်းမြောက်လှိုင်ကူးတွေကိုတွေ့ရောက်လေ့လာခဲ့ပါတယ်တမိုင်းဝင်အဲ့ဒီနေရာကိုရိုက်ကူးထားတဲ့ VR နည်းပညာသုံးမှတ်တမ်းရုပ်မြင်ကိုသူကြည့်ရှုခဲ့တယ်လို့ပဲအစ္စရေးရှိကြီးတွေနဲ့အစ္စရေးဆိုင်ရာအမေရိကန်တာဝန်ကြီးတို့နဲ့အတူညစာသုံးဆောင်ခဲ့ပါတယ်ပုံမှန်အားဖြင့်ဆိုတော့ Israel နဲ့ Palestine တို့အကြားငင်းပွားနေတဲ့ဒီအရှိဂျေရုဆလင်နေရာတွေမှာတရားဝင်စည်းဝေးလုပ်တာမျိုးတွေကိုတွားရောက်လည်ပတ်ကြတဲ့ American အရာရှိတွေကရှောင်လေးရှိပါတယ်။အစ်ချစ်နိုင်ငံ Cairo မြို့စွန်းကခရစ်ရှန်ဘုရားကျောင်းတစ်ခုမှာလူတူကဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲဖြစ်ဖို့ကြိုးစားတဲ့နေရာမှာရဲအရာရှိတူသေဆုံးသွားတယ်လို့အစ်ချစ်အရာရှိတွေကပြောပါတယ်။စင်ကြီးကဖြစ်တဲ့အဲဒီပောက်ကွဲမှုမှာအခြားအရာရှိနှစ်ဦးထက်မနည်းလဲထိခိုက်ဒဏ်ရာမှုရှိခဲ့တယ်လို့အာဏာပိုင်ကဆိုပါတယ်။ပောက်ကွဲပစ္စည်းတွေကိုတော့အဆောင်အမိုးတစ်ခုပေါ်မှာအိတ်တလုံးထဲမှာတွေ့ရှိခဲ့ရတာလို့ရိုက်တာသတင်းမှာရေးသားထားပါတယ်
။သတင်းချင်းချုပ်ကိုကိုသားညုံပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VW American တန်ညနေပိုင်းမြမဘာသာအစီအစဉ်ကိုမြမစံတော်ချိန်ည6နာရီခွဲကနေ9နာရီထိလိုင်းတူမီတာ19.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VW ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတူတင်ရှိပါရဲ့ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
Thank you.